ဒီ US အာဆီယံထိပ်သီးဘွဲ့မတိုင်ခင်လေးကိုမြန်မာနိုင်ငံကိုအာဆီယံထူးထံသွားဖို့ရှိနေပါတယ်။မြန်မာဆိုင်ရာအာဆီယံထူးထံကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးအနေနဲ့မြန်မာနိုင်ငံကိုပထမဆုံးအဖြစ်ဒီလ20ကနေ23ရက်အတွင်းသွားမယ်လို့ရုတ်တရက်ကြေညာလိုက်တာပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီဆွေးနွေးပွဲကိုဖြုတ်ချကဆေးရနာသိမ်းခဲ့ပြီးငြိမ်းချမ်းပြန်လည်တည်ဆောက်နိုင်ဖို့အာဆီယံဘက်ကကြိုးပမ်းလာချိန်မှာအာဆီယံဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားရဲ့နိုင်ငံရဲ့ဝန်ကြီးပရက်ဆောင်ခွန်သွားမယ်အခုခီးစဉ်ထွက်ပေါ်လာတာလို့ AP သတင်းကဆိုပါတယ်။အာဆီယံဘုံသဘောတူချက်5ချက်ကိုမြန်မာစစ်ကောင်စီဘက်ကအကောင့်ထဲမပေါ်သေးတာကြောင့်အာဆီယံစစ်မြေစည်းဝေးတွေတက်ခွင့်ပိတ်ပင်လာခဲ့ချိန်မှာကမ္ဘောဒီးယားဝန်ကြီးချုပ်ကိုရိုင်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ပြီးဆွေးနွေးခဲ့ပေမဲ့အကြောင်းမထူသေးပါဘူး။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မှာတက်ခဲ့တဲ့ပြီးခဲ့တဲ့နှစ်အာဆီယံထိပ်သီးတွေကချမှတ်ခဲ့တဲ့ဒီဘုံသဘောတူချက်5ချက်ထဲမှာအဓိကအနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေရပ်ဖို့ပါဝင်သည့်ပါဝင်ထိုက်သူတွေအားလုံးတွေ့ဆုံဆွေးနွေးကြဖို့နဲ့လူသားချင်းဆိုင်ရာအကူအညီပေးဖို့တွေကိုအဓိကတောင်းဆိုထားပါတယ်။အရင်အာဆီယံလှည့်ကျဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်တုန်းကတော့ထိမ့်သိမ်းခံရတဲ့အရင်မြန်မာခေါင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းတာမရလို့မြန်မာနိုင်ငံကိုမသွားနိုင်ခဲ့ဘူးလို့အာဆီယံရဲ့နှိစက်သူတွေကဆိုထားပါတယ်ခင်ဗျ။